မုံတိုင်းထံတင်တက်ကဆစ်နဲ့လူအီဇီယားနားပြည်နယ်တွေအတွက်ကယ်ဆယ်ရေးနဲ့ပြည်လည်နေရချထားရေးရန်ပုံငွေ10ဘီလီယံနီးပါးရရှိဖို့အတွက်အမေရိကန်သမ္မတထရမ့်ကအထက်လွှတ်တော်ကိုတောက်ကြနေကစာပို့တောင်းဆိုလိုက်ပါတယ်။ဒီတောင်းဆိုကြတာဆိုရင်ဟာဗီဟာရီကိန်းမုံတိုင်းပြီးခါစပြည်လည်နေရချထားရေးအတွက်ရန်ပုံငွေသာဖြစ်ပြီးတော့အဲ့ဒီထဲမှာပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီရဲ့တဘာဝဘေးအန္တရာယ်ဆိုင်ရာရန်ပုံငွေ 9.4 ဘီလီယံနဲ့အသေးစားလုပ်ငန်းပိုင်ရှင်တွေအတွက်ချင်းငွေ 350 လဲပါဝင်ပါတယ်။ဟာဗီဟာရီကိန်းမုန်တိုင်းထန်တဲ့တက်ကဆစ်နဲ့လူအီဇီယားနားပြည်နယ်တွေကသူတွေရဲ့အသက်အိုးအိမ်လုံခြုံရေးအတွက်သမရအမိမြေလုံခြုံရေးနဲ့အစိုးရတဖွဲ့လုံးကဆက်လက်အာရုံစိုက်ကြိုးပမ်းနေပြီးတော့ဒီနေ့စီနေနေ့မှာသမရထရမ့်ကတက်ကဆစ်ပြည်နယ်ကိုသွားပြီးတော့ရေးပေးခြင်းပြည်သူတွေကိုအားပေးစကားပြောမှာဖြစ်တယ်လို့အင်ပြီးတော့ပြောခွင့်ရဆရာဟက်ကဘီဆန်ဒါစ်ကပြောပါတယ်။ဟျူစတန်မြို့ရေကာတာတွေရှိတဲ့နေရာတွေမှာရေဆက်ပြီးတော့ကြီးနေသေးတယ်ဆိုပေမဲ့လည်းမြို့ရဲ့တခြားရပ်ကွက်တွေမှာတော့ရေကျလာနေပါပြီ။လမ်းတွေမှာလည်းပြန်လည်သွားလာနိုင်တဲ့အခါမှာတော့မုန်တိုင်းအတွင်းအိမ်တွင်းပုန်းနေရသူတွေကဓာတ်ဆီနဲ့စားသုံးကုန်တွေထွက်ဝေလာကြပါတယ်။ဟျူစတန်မြို့အနောက်တောင်ပိုင်းကတရုတ်ကုန်စုံဆိုင်တစ်ခုမှာတော့လမ်းတွေပြန်ဖွင့်လာတာနဲ့အမျှဈေးဝယ်သူတွေလည်းတိုးလာပါတယ်။ဒီဆိုင်ရာဆိုရင်မုန်တိုင်းကျဆင်းအဆိုးဆုံးတစ်ရက်ပဲဆိုင်ပိတ်တာပါ။ဒီဆိုင်မှာကယ်လီဖိုးနီးယားနဲ့နယူးယောက်ပြည်နယ်တွေကနေကုန်တွေပို့နိုင်တဲ့အတွက်မုန်တိုင်းအတွင်းပစ္စည်းပြတ်လက်တာတွေမရှိခဲ့ပါဘူး။